ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကနေစပြီးတော့သတင်းစာရှင်းလင်းပွဲမလုပ်ခဲ့တဲ့စစ်ကောင်စီဟာဒီကနေ့ဩဂုတ်လ22ရက်နေ့မှာတော့22ကြိမ်မြောက်သတင်းစာရှင်းလင်းပွဲပြန်ပြီးတော့ကျင်းပပါတယ်။လက်တလောရင်ဆိုင်နေရတဲ့ငွေကြေးဖောင်းပွားမှုနဲ့ဘန်နာငွေကြေးအကျက်တဲတွေအကြောင်းကိုအဓိကပြောသွားခဲ့တာပါ။မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးတော့ဒေါ်လာနဲ့ရွှေဈေးတွေတက်နေတာ73စီနဲ့အခြေခံစားကုန်တွေဈေးနှုန်းတွေတက်လာတာတွေနဲ့ပတ်သက်လို့ကုန်စည်နှုန်းတည်ငြိမ်ရေးကိုအထူးဦးစားပေးပြီးတော့လှုပ်ဆောင်နေတဲ့အကြောင်းဗဟိုဘဏ်ဒုဥက္ကဋ္ဌနဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကသတင်းစာရှင်းလင်းပွဲမှာရှင်းလင်းပြောဆိုသွားခဲ့ပါတယ်။နိုင်ငံတွင်းမှာကုန်စည်နှုန်းတည်ငြိမ်ရေးအတွက်လိုအပ်တဲ့စည်းမျဉ်းတွေကိုချမှတ်သွားမယ်အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်။ဒီကဏ္ဍအလိုက်ခုနပြောတဲ့အထက်မှာပါလိမ့်မယ်ကဏ္ဍအလိုက်ကုန်စည်နှုန်းကြီးမြင့်မှုပေါ့နော်။ကဏ္ဍအလိုက်ကုန်စည်နှုန်းကြီးမြင့်မှုနဲ့ပတ်သက်ပြောကြ။ဒါစီပွားရေးနဲ့ကုသရေးဝန်ကြီးဌာနအနေနဲ့ရှင်းလင်းတော့တာရှိပါတယ်။အဲ့ဒီကကျွန်တော်တစ်ချက်ပဲထုတ်ပြန်တာရှိပါတယ်။အဲစီပွားရေးလုပ်ငန်းလုပ်တာဒီအမြတ်လူချင်းလို့လုပ်တာဖြစ်ပါတယ်။မှန်ပါတယ်။ထိုက်တင်သောအမြတ်ပဲဖြစ်ဖို့ကောင်းပါတယ်။ထိုက်တဲ့သောအမြတ်ပဲဖြစ်ဖို့ကောင်းပါတယ်။အားကြောင့်လို့ဆိုရအနေနဲ့လိုအပ်တဲ့မူဝါဒထိန်းချုပ်မှုတွေကိုလည်းကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ဗဟိုဘဏ်ကပြည်တွင်းဒေါ်လာငွေလိုအပ်ချက်ကိုဖြည့်တင်းမှုကြိုးပမ်းတဲ့အနေနဲ့ဒေါ်လာတန်း10နဲ့ချီပြီးတော့ရောင်းချပေးတာပို့ကုန်လုပ်ငန်းရှင်တွေစီကရလာတဲ့ဒေါ်လာငွေတွေရဲ့85ရာခိုင်နှုန်းအထိမဖြစ်မနေပြန်ရောင်းမှုညွှန်ကြားခဲ့ရတာကနေ50ရာခိုင်နှုန်းသာပြန်ရောင်းမှုလုပ်ပေးတာကျန်တဲ့50ရာခိုင်နှုန်းကိုလည်းဗဟိုဘဏ်ကနေအသစ်ကျင့်သုံးတဲ့အွန်လိုင်းကုန်သွယ်စနစ်နဲ့ရောင်းချဖို့ညွှန်ကြားထားတာစားတဲ့ထိန်းချုပ်မှုတွေနဲ့လုတ်ကိုင်းနေပေမဲ့ထင်သလောက်ခရီးမပေါက်ဘဲကုန်စည်နှုန်းနဲ့ဒေါ်လာဈေးတက်နေစေဖြစ်တယ်ဆိုတာကိုဝန်ခံပြောဆိုသွားပါတယ်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာဝါဝါမောင်ကတော့အကျိုးအမြတ်အဆမတန်လိုချင်တဲ့လုပ်ငန်းရှင်တွေကြောင့်ဈေးကွက်တွင်းမှာအခုလိုအကျပ်တဲတွေဖြစ်လာရတာလို့ပြောဆိုသွားပါတယ်
။တာမန်ပေါ့နော် normal profit ပေါ့နော်တာမန်အမြတ်ဆိုတဲ့အနေအထားမျိုးကိုလက်ခံနိုင်တော်လဲပဲစီးပွားရေးကဏ္ဍမှာဝိတမလောဘကိုရှေ့တန်းမတင်မဲနဲ့ရှင်းဝင်းနဲ့အညီပူးပေါင်းဆောင်ရွက်ပေးမယ်ပုဂ္ဂလိကကဏ္ဍပေါ့နော်ပုဂ္ဂလိကကဏ္ဍစီးပွားရေးအတိုင်းဝန်းတို့လိုအပ်တာဖြစ်ပါတယ်ကျမတို့ဒါနောက်တစ်ခုကတော့ကျမတို့ဒါဒီနိုင်ငံတော်အတွက်နော်ပြည်သူများအတွက်ဒီဟိုပေါ့နိုင်ငံသားငွေပေါ့နော်နိုင်ငံသားငွေစည်းဝင်မှုနဲ့စီးထွက်မှုပေါ့နော်ဒါတွေကိုစနစ်တကျနဲ့မှတ်ကန်စေရေးအတွက်ဆိုလို့ရှိရင်ဒါနိုင်ငံတော်သာမကဘူးဒါဟိုပေါ့နော်ဟိုပုဂ္ဂလိကကဏ္ဍကစီးပွားရေးလုပ်ငန်းရှင်တွေပါအားလုံးပူးပေါင်းပါဝင်ကြမှာဖြစ်ပါတယ်အဲစားသုံးသူပြည်သူများအနေနဲ့ဆိုလို့ရှိရင်လည်းဒါဟိုပါဘောနော်ဟိုထိတ်လန့်ပြီးတဲ့ခါကျတော့ဝယ်ယူမှုတွေပေါ့ကျမတို့ဒီလိုအနေအထားမျိုးတွေကိုမဖြစ်ဖို့ကလည်းလိုအပ်ပါတယ
်လက်တလုံးမှာတော့မြန်မာနိုင်ငံမှာဆ ਿਆ နာတိမ့်ပြီးတဲ့နောက်ပိုင်းပို့ကုန်နေပြီးတော့တွင်းကုန်များနေတာဒဏ်ခတ်ပိတ်ဆို့မှုတွေများလာနေတာကြောင့်စစ်ကောင်စီရဲ့လက်ထဲမှာဒေါ်လာငွေလိုအပ်ချက်ကအကျပ်တဲတစ်ခုလိုဖြစ်လာနေတယ်လို့လေလာသုံးသပ်သူတွေကထောက်ပြကြပါတယ်။တစ်ဖက်မှာလည်းသွင်းကုန်အတွက်ဒေါ်လာငွေပေးချေတာမှာဒေါ်လာဈေးအဆမတန်တက်ပြီးတော့ကျပ်ငွေတန်ဖိုးအဆမတန်ကျလာတဲ့အပေါ်မှာလုပ်ငန်းရှင်တွေမှာရှိတဲ့နိုင်ငံသားငွေကြေးတွေကိုညွှန်ကြားချက်အမျိုးမျိုးထုတ်ပြီးတော့ကန့်သတ်ဖို့လှုပ်လာနေတယ်လို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့သုံးသပ်သူတွေကပြောဆိုကြပါတယ်။လက်တလောတိုင်းပြည်မှာလက်နက်ကင်စီးရေးပြိပခါတွေနဲ့နိုင်ငံရေးအကျပ်တဲတွေကြုံနေရတာနဲ့ပတ်သက်လို့တော့စစ်တပ်ကနေပြီးတော့အကြမ်းဖက်အဖွဲ့လိုကြီးညာထားတဲ့သူတွေဘက်ကလက်နက်စွန့်မယ်ဆိုရင်ငြိမ်းချမ်းရေးဆွေးနွေးမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုသွားပါတယ်။နိုင်ငံရေးအကျပ်တဲကိုတွေ့ဆုံဆွေးနွေးအဖြေရှာဖို့တိုက်တွန်းမှုတွေရှိနေတဲ့အပေါ်စစ်ကောင်စီဘက်ကသဘောထားဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
နိုင်ငံတော်အစိုးရအနေနဲ့အကြမ်းဖက်လို့ကြီးညာထားတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးရေးလမ်းကြောင်းသွားစရာအကြောင်းမရှိပါဘူး။တွေးဆောင်ဆွေးနွေးရေးလမ်းကြောင်းသွားနိုင်ဖို့အတွက်အကြမ်းဖက်လို့ကြီးညာခံထားတဲ့လူတွေဒီနံပါတ်1ကဘာတိအကြမ်းဖက်လောက်ရများကိုမလုံတော့ပါဘူးဆိုပြီးဝန်ခံချက်လိုပါတယ်။နံပါတ်2အကြမ်းဖက်လောက်ရတွေကိုရှုံချပါတယ်ဆိုတဲ့ကဘာတိကြီးညာချက်လိုပါတယ်။ဒေနိုင်ငံမှာအကြမ်းဖက်တွေနဲ့အကြမ်းဖက်လောက်ရတွေကိုမစွန့်လွတ်မချင်းလက်နက်ကင်ပြီးတော့ကြလူလူကိုတတ်ဖြတ်နေတယ်ပြည်သူလူလူကိုတတ်ဖြတ်နေတယ်ဒါလိုလူမျိုးတွေနဲ့ဒါလိုလူမျိုးတွေကိုဥဆောင်နေတဲ့သူတွေနဲ့အကျမ်းပဲ့သမားတွေနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုရှောက်လန်းစရာအကြောင်းတော့ရှိပါဘူး။ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ EU ကိုဖွဲ့နေဆောင်ရွက်နေတာတွေနိုင်ငံရေးတည်ငြိမ်မှုရရှိဖို့အတွက်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးနေတာတွေဆက်သွားမဲ့ရွေးကောက်ပွဲဆောင်ရွက်နိုင်ဖို့အတွက် 上面的楼盘里头的大型和木匠设立上个宝马去讲交加路啊。
这个呢是讲是个丢了的德林纳心里面嘛，因为我路的越高不高，我们先把个包围了，他们都要把我。越高不龙岩山的八达路德林道的每年亚马嘞，是讲是你呢。路来没被耐磨，那第一一张一个无敌比较路上的张呢，越高不肩膀难以，连他上月里的张标价开比较，越高不时间的八达路的，啊，对这标数开了，我们细开把握先。